2022ခုနှစ်နှစ်သက်မှာမြန်မာနိုင်ငံဒီဦးရေရဲ့ထက်ဝက်လောက်ဟာစင်းရဲမွဲတေမှုနဲ့ကျွမ်းနိုင်ပြီးလေးပုံတပုံလောက်ရှိတဲ့ခံမှန်းခြေလူပေါင်း 14.4 တန်းလောက်ဟာစာနာမှုအထောက်အပံ့တွေလိုအပ်နိုင်တယ်လို့ကုလသမဂ္ဂပြောကြားလိုက်ပါတယ်။2005ခုနှစ်ကတည်းကစင်းရဲမွဲတေမှုရှော့ချလာနိုင်ခဲ့ပေမဲ့2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးနောက်အခြေအနေဆိုးဝါးလာကြောင်းကိုလည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံအိုချာကတောက်တာနေမှာထုတ်ပြန်တဲ့နှစ်ကုံသုံးသက်ချက်အစီရင်ခံစာမှာဖော်ပြထားပါတယ်။အရေးပေါ်အကူအညီလိုအပ်နိုင်တယ်လို့ခန့်မှန်းထားတဲ့14တန်းကျော်ထဲမှာအမျိုးသမီး9တန်းခွဲလောက်နဲ့ကလေး9တန်းလောက်ပါဝင်ကြောင်းလည်းဖော်ပြထားပါတယ်။တိုင်းနယ်ပြည်နယ်15ခုအနက်14ခုမှာအားရချွတ်တက်မှုနဲ့ရင်ဆိုင်ရမယ့်အလားအလာတွေရှိနေကြောင်းကိုလည်းဖော်ပြပါတယ်။ကိုပြင်းရောဂါကြောင့်သွားလာလှုပ်ရှားမှုကန့်သတ်တာလုံခြုံမှုမရှိတာရာသီဥတုပေါက်ပြက်မှုကြောင့်သိနှံပျက်စီးတာစားရတဲ့ကြောင့်စားနေရခဖူလုံမှုကိုထိခိုက်ခဲ့ရတယ်လို့လည်းပြောပါတယ်။နေ့တည်းမှာလည်းနိုင်ငံရေးအကြံအတဲတွေနဲ့လုံခြုံရေးပြဿနာတွေဆက်လက်ကြုံတွေ့နေရမယ့်အလားအလာတွေရှိနေသလိုကိုကိယောဂမျိုးကွဲတွေပေါ်လာတဲ့အချိန်မှာကာကွယ်ဆေးထုံးနှုံးအားနည်းတာတွေဟာလည်းကျန်းမာရေးကဏ္ဍမှာချင်းချောက်မှုအဖြစ်သတိပေးထားပါတယ်။နိုင်ငံရေးလူမှုရေးပြဿနာနဲ့လက်နက်ကိုင်ပဋိပက္ခတွေကြာပြီးခဲ့တဲ့နှစ်ထဲဆိုးဝါးလာခဲ့တဲ့လူကုန်ကူးမှုပြဿနာဟာဒီနေ့မှာပိုဆိုးမဲ့အန္တရာယ်ရှိတယ်လို့လည်းဆိုပါတယ်။ပဋိပက္ခတွေအစားကလေးတွေနေရာစွန့်ခွာရတာတပ်ပြတ်ခံရတာလူကုန်ကူးခံရတာနဲ့ပဋိပက္ခတွေအစားမှာအတုံးချခံရမှာစိုးရင်ရတယ်လို့လဲကုလသမဂ္ဂ